ပြည်အစိုးရပေါ်ရည်ရွယ်ပြီးဟောင်ကောင်ကျွန်းနဲ့ပတ်သက်တဲ့အခွင့်အရေးတွေပိတ်ပင်မယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုဟောင်ကောင်အစိုးရအရာရှိတွေကတံပြန်ရှုံချဝေဖန်သွားပါရဲ့။ဟောင်ကောင်အစိုးရကိုဒီလိုလားချင်းချောက်လို့ရမှာမဟုတ်ဘူး။အခုဥပဒေတဲ့ကိစ္စကိုဆက်လုပ်သွားမှာဖြစ်တယ်လို့ဟောင်ကောင်လုံခြုံရေးဝန်ကြီးဂျွန်လီကသမ္မတထရမ့်ပြောသွားပြီးနိုင်ပိုင်းအတွင်းမှာပဲပြန်ပြောသွားတာဖြစ်ပါရဲ့။သမ္မတထရမ့်လုံရဲ့အခြေခံဟာလုံးဝမှားယွင်းနေပါရဲ့။ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးဥပဒေဟာတရားနည်းလမ်းကျဖြစ်ပြီးလူကိုလိုအပ်ပါတယ်လို့ဟောင်ကောင်တရားရေးဝန်ကြီးထရီဆာချန်ကလည်းပြောပါရယ်။ရှေ့အစိုးရကဟောင်ကောင်လုံခြုံရေးဥပဒေတည်ထုတ်ပြန်မဲ့အစီအစဉ်ကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဟောင်ကောင်ကျွမ်းတွယ်ထားတဲ့အထူးဆက်ဆံရေးကိုဖျက်ပစ်မယ်လို့တောက်ကြနေကလည်းပြောသွားတာပါ။တရုတ်အစိုးရဟာဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ပတ်သက်လို့ပေးထားတဲ့ကတိကိုဖျက်တယ်။ဒီလိုတရုတ်အစိုးရရဲ့လုပ်ရက်ဟာဟောင်ကောင်ကလူတွေအတွက်ရောတရုတ်နိုင်ငံသားတွေနဲ့ကမ္ဘာလူလူအတွက်ပါသတင်းစိုးဖြစ်တယ်လို့တောက်ချာလေးကအင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။အမေရိကန်ပြည်အစုကဟောင်ကောင်အတွက်အထူးအခွင့်အရေးကိုပယ်ဖျက်မဲ့အပြင်ဟောင်ကောင်ရဲ့အပိုင်အုပ်ချုပ်ရေးကိုအနောက်ရှက်ပေးတဲ့ဘသူကိုမဆိုတန်ခတ်အရေးယူသွားမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါရည်။ဒါအပြင်အမေရိကန်တက္ကသိုလ်တွေကအရေးကြီးသုတေသနလုပ်ငန်းတွေကိုကာကွယ်နိုင်ဖို့လုံခြုံရေးအတွက်မတင်ကားစရာရှိတဲ့သူတွေကိုတရုတ်နိုင်ငံကနေအမေရိကန်ပြည်အစုဝင်ရောက်ခွင့်ဆိုင်းထားဖို့ကြေညာချက်ထုတ်မယ်လို့လည်းပြောပါရယ်။ဒီလိုလုပ်ရင်တော့တရုတ်ဘွဲ့လွန်ကျောင်းသား3000ကနေ5000လောက်ကိုရိုက်ခတ်မှုဖြစ်စေမယ်လို့အမေရိကန်အစိုးရသတင်းရက်ွက်ကပြောပါရယ်။